စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျင်းမြစ်စီမံကိန်းအနီးမှာရှိတဲ့မိုးကြိုးပြင်မြောက်ကျေးရွာရဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့စခန်းချထားပါတယ်။အဲဒီမှာကြွားတွေကိုမိရှို့တာကျေးရွာသားတချို့ကိုတပ်ဖြတ်တာအပြင်လူ20ထက်မနည်းကိုလည်းဖမ်းဆီးထားတာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျင်းမြစ်စီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာကိုတော့စစ်ကောင်စီတပ်တွေကဂျွန်လ20ရက်နေ့ကဝင်ရောက်လာပြီးကျေးရွာတွေကိုမီးရှို့တာအပြင်ကျေးရွာသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့ကြောင်းဂျွန်လ22ရက်နေ့မှာတော့တပ်ဖြတ်ခံရတဲ့ကျေးရွာသား2ဦးရဲ့အလောင်းတွေကိုတွေ့ရတယ်ဆိုပြီးလက်ဘရောင်းဒေသခံဦးစင်းတပါးကအခုလိုပြောပြပါတယ်
။မိုးကြိုးပြင်မြောက်ရွာကတော့အဲဒီကကအဲရွာသားနှစ်ယောက်လေတယောက်ကနေရင်းနေပြီးတော့နောက်ကအကျိုးရောသားနဲ့တို့ပြီးအတက်ခံရတယ်ကျောင်းတယောက်ကလည်းအလိုပေါ်အခြေခံနဲ့ပြင်ပုံပုံမျိုးတွေလုပ်ပြီးတော့တက်သွားတာရှိတယ်။ဒီစစ်သားတွေပေါ့ဗျာ။ရွာတွေဝင်တဲ့အချိန်ခါမှာဒီလိုပဲလုပ်သွားနေရှိတာပေါ့။နော်။အခုလည်းအလိုပါပဲ။ဟိုရွာပြည်သူများရှာတာတို့ဒီလိုပြန်ပြီးတော့တုံ့ပြန်တာမျိုးတွေမလုပ်ဘဲနဲ့အခုလည်းလုပ်သွားတာပေါ့။မင်းရဲ့ဝင်ပြီးတော့အော်မင်းရဲ့တနေလုံးပြီးရှို့ပါညာပေါ့နော်။လုပ်ပြီးတော့အခုမင်းရဲ့နည်းနည်းနဲ့အချိန်ဒီစင်းလေးအောင်ပေါက်လာအခုလက်ရှိနေထားတော့အဲဒီလောင်းပောင်းတောင်ပေါ်ကရှိတယ်။ဆယ်ရင်းကြီးရောင်းဟောင်းတွေကိုဆင်းတဲ့တချို့တရားကဖြစ်နေဖန်ရတာလည်းရှိတယ်ပေါ့
။ဒီကနေ့မနေ့ပိုင်းမှာတော့မြန်မာဝန်ပေါင်ကျေးဒီစီမံကိန်းကသိမ်းယူထားတဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဆယ်တဲ့ဘုန်းကြီးကျောင်းမှာတက်ဆွဲနေရယူထားတာပါ။ဒီနောက်ဒေသခံအမျိုးသမီးအမျိုးသားကလေးတကြီးရုံမကျန်လူ20ထက်မနည်းဖို့တရားခံဖြစ်ဖမ်းဆီးပြီးဖုန်းတွေကိုယူစစ်ပြီးစစ်ဆေးနှင်းနှံတာတွေလည်းလုပ်ရလို့ဆိုပါတယ်။ဒီစေတဲ့ကျေးရွာဟာလက်ဘရောင်းတောင်ကျေးဒီစီမံကိန်းကြောင့်တင်းစီခံလိုက်ရတဲ့ကျေးရွာတွေထဲမှာပါဝင်တာဖြစ်ပြီးအင်ဂျီတရားကျော်ကတော့ဖယ်ရှားမပေးဘဲဆက်ပြီးတော့နေထိုင်နေတာပါ။ဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်။အခုအခါမှာတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးကျေးရွာသားတွေနေလို့မရအောင်ရည်ရွယ်ချက်ရှိရှိလုပ်နေကြလားဆိုတာတန်လျာရှိနေတယ်လို့လည်းဆက်ပြီးတော့မိန့်ကြားခဲ့ပါတယ်
။အဲ့မင်းတကယ်ကျတော့အဲ့ရွာတွေမှာကျတော့ဟိုဘာမှရှိတာလည်းမဟုတ်ဘူးလေ။ဟုတ်ဆိုတော့ဒီဟိုဝါမောင်မဆောင်ဆောင်နေတဲ့ဟိုရေကြီးနေနေလဲနှီးနေတာဖြစ်ဖြစ်တော့ကြောင့်ဒီလိုနေမောင်တို့ကဒီလိုခုလိုကြီးနေပါလေရှုကာမှာကြီးရလို့အမောင်အဲ့အရာကိုကြောက်တာဟိုကြောက်တော့အဲဘာမှမရှိကြတာမဟုတ်ဘူးဘာမှမလုပ်ဘူးဟိုဒီလိုဒီဦးဇင်းကြီးတည့်ရလို့ဆိုရပေါ့နော်ရောပြီးတော့ပေါ့ညအခုလိုဖြစ်ပြတဲ့အချိန်မှာဒီရှိလေးလေးတဲ့ရွာတွေဒီဟိုလက်ကောင်ကြီးတာပေါ့နော်ဒီပတ်ဝန်းကျင်ဝါမောင်မဝန်းကျင်ရွာတွေကိုအခုလိုပဲမိရှုတာလို့ဖြစ်စီတာကိုဖွက်ပြီးအောင်လုပ်တာလို့ညအဲ့လိုများဖြစ်နေမှာပေါ့ဦးဇင်းဦးရဲ့အပြင်မှာအဲ့လိုဖြစ်နေတယ်ပေါ့တော့ဘာလို့လဲဆိုဒီစေလေးတို့ဆိုရင်လက်ရှိနေတာဘာမှလည်းဟိုဗီဒီယိုလည်းမရှိဘူးဘာမှလည်းမရှိဘဲနေလေလည်းလို့ဝင်လုပ်တယ်ဆိုတော့ဦးဇင်းဦးလည်းတော့စူးနေတယ်ပေါ့နော
်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလက်ဘရောင်းတောင်ကျေးဒီစီမံကိန်းကိုစစ်တပ်ရဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလူမီတက်နဲ့တရုတ်နိုင်ငံကမြန်မာဝန်ပေါင်းကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါရဲ့ဒီကျင်းမီစီမံကိန်းနဲ့ပတ်သက်လို့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခကြောင်တန်းလို့အမိပေးထားတဲ့အစီအစဉ်ဆာမှာတော့လက်ဘရောင်းတောင်ကျင်းမီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေနဲ့လူခွေရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါအဲ့ဒီဒေတာကကျင်းရသားတွေဟာ2012ခုနှစ်ကစပြီးလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုကန့်ကွက်ဆန္ဒပြတပိတ်စခန်းဖွင့်ခဲ့တာကြောင့်ဒီလောက်ဘုံနဲ့ချုပ်ခွဲခံရတာဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေနဲ့အတူပြစ်ခတ်တပြက်ခံရတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတပီလုံးမငြိမ်သက်မှုတွေဖြစ်လာချိန်မှာတော့သခိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုတွေဖြစ်ပြီးတဲ့နောက်ဒေသခံကြီးရွာသားတွေကနှင်းမနှိမ့်ဆက်တပ်ဖြတ်ခံရတာတွေရှိပြီးအိမ်တွေနဲ့တောင်းနေချီပြီးမိရှုဖြတ်စည်းခံရပါတယ်။ စကိုင်းတိုင်းတွင်းကကျေးရွာတွေအပြင်လေဗရောင်းတောင်ကျေးမီစီမံကိန်းနဲ့နီးတဲ့ကျေးရွာတွေနဲ့မီးရှို့ဖျက်ဆီးခံရတာအကျွာသားတွေမီးရှို့တက်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်အခုဆိုရင်ကျေးမီစီမံကိန်းနဲ့နီးတဲ့မိုးကြိုးပြည်ရွာဆယ်တဲရွာတုံရွာကံကုန်းရွာစတဲ့ကျေးရွာတွေကဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်တောတောင်တွေထဲမှာပဲဖြတ်ပြေးတင်းဆောင်နေရပါတယ်ရှင်